မြန်မာစစ်ကောင်စီအကြီးအကဲနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဘယ်ရစ်ချစ်စင်ရဲ့မြန်မာပြည်ခီးစဉ်ဟာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတဲ့သဘောဆောင်ရာရောက်နေတယ်ဆိုပြီးလူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်ကြတဲ့အကြောင်း New York Times သတင်းစာကတနင်္ဂနွေနေ့မှာရေးပါတယ်။ဒါပေမဲ့သူခီးစဉ်အတွင်းမြန်မာစစ်ကောင်ဆောင်နဲ့အကျိုးရှိတဲ့ပြောဆိုဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့ Richardson ကပြန်လည်တုံ့ပြန်ခဲ့ပါတယ်။ကိုဗစ်နဲ့ပတ်သက်လို့မြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာလွယ်ကူချောမွေ့စေရေးအတွက်ဗိုလ်ချုပ်မွေးမြအွန်လိုင်းနဲ့တွေ့ဆုံခဲ့ကြောင်းနဲ့ခီးစဉ်တစ်ခုလုံးကိုခြုံကြည့်ရင်အပြုသဘောဆောင်ကြောင်း New York Times ကိုဖြေကြားပါတယ်။ဘေရစ်ချန်စင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်ခံနေရတာတွေအတွက်ဘာမှစွမ်းဆောင်နိုင်ခြင်းမရှိပဲအနှစ်သာရမရှိတဲ့ခီးစဉ်ဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှဒါရိုက်တာPhil Robinson ကသူ့ရဲ့ Twitter စာမျက်နှာမှာဝေဖန်ခဲ့ပါတယ်။ Richardson ရဲ့ခီးစဉ်အတွင်း American သတင်းတောက် Danny Fenster လို့မျှော်ရေးကိစ္စပြောဆိုခဲ့ခြင်းမရှိဘူးလို့ Richardson ကပြောပါတယ်။အဲ့ဒီကိစ္စမပြောဖို့ American နိုင်ငံသား၏ဝန်ကြီးဌာနကမှာကြားထားတာကြောင့်လို့သူကဆိုပါတယ်။ဒါပေမဲ့ Richardson Center ရန်ကုန်ရုံးခွဲကဝန်ထမ်းဟောင်းတူဖြစ်တဲ့ Ma AA Mo လို့မျှော်ရေးအတွက်သူလှုပ်ဆောင်နိုင်ခဲ့တယ်လို့ Richardson ကပြောပါတယ်။သူခီးစဉ်ဟာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်ရဲ့ဖိတ်ကြားချက်အရသွားရောက်တာလို့ဆိုပါတယ်။